Don San Suu Kyi ko jin taung le ma sat ma tha bo twae ASEAN athu ko sale Cambodia naingan jae win ji Prak Song Hom ga taung so ra ko lat ma khan nai bu lo sat kaung si ga tong pya ma de Don San Suu Kyi ye atet ywe ne chat ma yi ko thauk shu pi lo a jin taung le ma ma tha bo twae ASEAN athu ko sale ga Myanmar naingan ko la yauk pho yat pai lo ma be taung so ga da ba Dilo taung so mu re po pi lo to la bo shi de lo tong tat mu re shi ni de a chang Yangon ga pe pho de tadin ko lo mat mya de san aung ga tin pya ba ma shin
ASEAN 2 ကိုယ်စားလှယ် Cambodia နိုင်ငံသားဝင်ကြီး Prak Som Hom က မြန်မာ နိုင်ငံ ခီးစဉ် မတိုင်ခင် ရက်ပိုင်း လို့ မှ အခု လို့ တောင်း ဆို လိုက် တာ ဖြစ် ပါတယ် သူ တောင်း ဆို ချက် ထဲ မှာ ဒေါက်တာ ဆန်း စုကြည် အသက် အရွယ် နဲ့ ကျန်းမာ ရေး ကို ထည့် တွက် တာ ပြင် တရား ဥပဒေ အရ မျှတ တဲ့ ရင် ဆိုင် ခွင့် နဲ့ လည်း သက်ဆိုင် ကြောင်း ပြ နေ တယ် လို့ ASEAN 2 တန်တမန် က ပြော ဆို ထား ပါတယ် ဒါနဲ့ ပတ်သက် လို့ စစ် ကောင် စီ ပြော ခွင့် ရ ဗိုလ်ချုပ် ဇော် မင်း ထွန်း ကို VOA က ဆက် သွယ် မေး မြန်း တာ မှာ သူ က အခု လို့ တုံ့ ပြန် ပါတယ်
မနက်ကအချုပ်စာအနာပိုင်နိုင်ငံတစ်ခုဖြစ်တယ်ကွာ။ဒါတရားစီရင်တဲ့ပတ်သက်ပြီးလည်းကျွန်တော်တို့အနေနဲ့တရားစီရင်ကိုတရားရုံးနဲ့တရားရုံးခွင့်တွေဒီလိုကျွန်တော်ဆောင်ရွက်နေတာပါဖြစ်တယ်။အရေးကြီးတဲ့ဟာလေးတရားစွဲတင်တဲ့ဟာလေးတရားစွဲတင်တဲ့ဟာလေးနဲ့ပတ်သက်ပြီးအပြည့်အဝနေစာပြီးရုံးနဲ့ပိုင်နိုင်မှုတွေဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးလည်းကျွန်တော်တို့သူ့ရဲ့ကြာဟ ာတာမျိုးပဲဖြစ်ပါတယ်။ဒါနိုင်ငံရဲ့တရားစီရင်စနစ်အရာအဲဒါကိုကျော်လွန်ဆောင်ရွက်ပြတာရှိဘူး။ဒါနဲ့ပတ်သက်ပြီးကျွန်တော်ပြောလို့လားအချင်းချင်းပြောလို့လားဥပဒေထံမှာတော့ဘူးမှမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
အာဆီယံအထူးတန်တမန်တောင်းဆိုချက်မှာဒေါ ን ဆန်းစုကြည်ကိုထိမ့်သိမ်းထားတဲ့နေအိမ်ကနေနေပြီးတော့အချုပ်ထောင်ထဲပြောင်းပြီးတော့နေထိုင်ရတဲ့ကိစ္စကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေကလည်းအလားတူစိုးရိမ်မှုရှိနေကြောင်းပြောဆိုထားပါတယ်။ဒါ့အပြင်ဒေါ ን ဆန်းစုကြည်ဟာမြန်မာအမျိုးသားယဉ်ကျေးစီရင်နဲ့ပုံမှန်အခြေအနေတိုင်းပြောင်းရွှေ့ရေးမှာအရေးပါတဲ့လူပုဂ္ဂိုလ်တူဖြစ်မြန်မာလူထုကြားသာမကနိုင်ငံတကာမှာပါလက်ခံထားသူဖြစ်တဲ့ဆိုတာစစ်ကောင်စီရဲ့နိုင်ငံကြီးဝန်ကြီးထံကိုစာရေးသားပေးပို့ထားတယ်လို့အာဆီယံအထူးကိုယ်စားလှယ်ကပြောပါရယ်။ဒေါ ን ဆန်းစုကြည်ကိုပြီးခဲ့တဲ့အပတ်ကစပြီးဖမ်းဆီးထိန်းသိမ်းထားတဲ့နေအိမ်ကနေနေပြီးတော့အချုပ်ထောင်စီကိုပို့ဆောင်လိုက်တဲ့အကြောင်းစစ်ကောင်စီကအတည်ပြုပြောဆိုထားပြီးဖြစ်ပါရယ်။အသက်80နီးပါးရှိပြီဖြစ်တဲ့ဒေါ ን ဆန်းစုကြည်ကိုအကျဉ်းထောင်စီကံအတိုင်းထားရှိတယ်လို့ကနဦးသတင်းထုတ်ပြန်ထားပါတယ်။ဒီလိုပို့ဆောင်တဲ့အပေါ်မှာပြည်သူတော်တော်များများနဲ့နိုင်ငံတကာဘက်ကဒေါ ን ဆန်းစုကြည်အတွက်အနီးကပ်စောင့်ရှောက်ခွင့်နဲ့ဒေါ ን ဆန်းစုကြည်လုံခြုံရေးစရာတွေကိုစိုးရိမ်ပူပန်တဲ့မိခွန်းတွေဟာလူလူကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေတယ်လို့အရင်နေရာမှာပဲပြန်ထားဖို့တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။စစ်ကောင်စီဘက်ကိုအမြဲတစေကာကွယ်ပေးနေတဲ့ကမ္ဘောဒီးယားနိုင်ငံဘက်ကပါဒီလူရဲ့အပေါ်မှာဝေဖန်မှုတွေရှိလာပြီးအခုလိုတောင်းဆိုမှုလှုပ်လာတာဟာစစ်ကောင်စီအတွက်နိုင်ငံတကာဖိအားတိုးလာနိုင်မွဲရှိတယ်လို့သုံးသပ်သူကတော့မြန်မာနဲ့ကမ္ဘာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာခင်စောဝင်းဖြစ်ပါတယ်
။ဟုတ်တယ်အဲ့ဒါတော်လက်ကိုထူးဆန်းတယ်လေကမ္ဘောဒီးယားကိုထားလိုက်တော့ဟိုးတလောင်းရတယ်စိတ်မချသေးဘူးဗီယက်နမ်ကပြောလာတယ်ဗီယက်နမ်ဆိုလို့ရှိရင်ရောင်းသုံးပြည့်110% Russia လို့ဒီကတော့ပြောလာတယ်။ဒါရင်မဟုတ်ပါနဲ့ဆိုတာလေ။ပြောမှဆိုလို့ရှိရင်အာဆီယံတနင်္ဂနွေနိုင်ငံ၅နိုင်ငံတွေမကဘူး။ဟိုအကုန်လုံးလက်လံကုန်ပြီ။ထုတ်ပြရရလေ။ကန်းကုန်လေဒီလိုမိတ်ဆွေနိုင်ငံကိုမှသူကဒီလိုဆိုင်ဘူးဆိုလို့ရှိရင်မလုပ်တော့မှလည်းတန်တမာမီးရပြောမှဆိုလို့ရှိရင်နော်။အမေရိကန်လည်းဟိုအိုးတော်တွေပြောပြီလေ။အခုအကျဉ်းကပါလာပြီနိုင်ငံကပြားဆိုလို့ရှိရင်တော့အများကြီးစဉ်းစားရမှာပဲ
ဒေါ ን ဆန်းစုကြည်ဟာအာနာသိန်းနေနေကဆာလို့စစ်ကောင်စီရဲ့ဖမ်းဆီးမှုကိုခံထားရပါတယ်အသက်80နီးပါးရှိပြီဖြစ်တဲ့ဒေါ ን ဆန်းစုကြည်ကိုစစ်တပ်ကအာနာသိန်းပြီးတဲ့နောက်မှာအမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြည်တန်ချမှတ်ထားခံရပါတယ်လက်ရှိအကျဉ်းထောင်အတွင်းမှာဒေါ ን ဆန်းစုကြည်ဘယ်လိုနေထိုင်စားသောက်နေတယ်လဲဆိုတာအသေးစိတ်မသိရပါဘူး။အရင်အတူနေသူတွေမပါပဲသူမတူတယ်ပဲနေပြီးတော့အကျဉ်းထောင်ကိုပြောင်းရွှေ့ခံရတာပါ။စစ်ကောင်စီဘက်ကတော့အကျဉ်းဦးစီးဌာနကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်းတချို့ကိုဒေါ ን ဆန်းစုကြည်ဘေးနားမှာထားရှိတယ်လို့ပြောပါရရှင်။